ပဲ။ပကိုးတိုင်းဝေါမြို့နယ်တဲကကျေးရွာတစ်ခုမှာမွတ်စလင်တွေပိုင်ဆိုင်တဲ့နေအိမ်နဲ့ဘာသာရေးအဆောက်အအုံအချို့အမည်မသိသူတချို့ကတိုက်ခိုက်ဖျက်ဆီးမှုတွေဖြစ်ပွားခဲ့ပါတယ်။အခုချိန်မှာတော့အခြေအနေတွေတည်ငြိမ်နေပြီးမွတ်စလင်တွေအတွက်ပြည်သူရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးပေးထားတဲ့အကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကဆက်ပြီးပြောပြမှာပါရှင်။
ဟုတ်ပါတယ်ပဲခူးတိုင်းဝေါမြို့နယ်တွေကတရဲတမိန်ကျေးရွာမှာဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာဝင်တွေနေထိုင်တဲ့အိမ်ကြီး900လောက်ရှိတယ်လို့သိရပါတယ်ဇွန်လ23ရက်နေ့နေ့လယ်ကအမည်မသိသူအချို့ကအစ္စလာမ်ဘာသာဝင်အချို့ရဲ့နေအိမ်နေနဲ့ဘာသာရေးအဆောက်အဦတစ်ခုကိုဝင်ရောက်ဖျက်ဆီးခဲ့တဲ့အတွက်ရွာသားအချို့ဒဏ်ရာရသွားပါတယ်ခုချိန်မှာအစ္စလာမ်ဘာသာဝင်ရွာသားတွေဟာရဲအဆောက်အအုံတွေရှိတဲ့ကျေးရွာရဲခင်းထဲမှာခိုးလုံနေကြရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဝေါမြို့နယ်ရဲစခန်းကို VOA ကဆက်သွယ်မေးမြန်းရမှာတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကတရဲသမိန်ကျေးရွာမှာဒီလိုတိုက်ခိုက်ချက်စီးမှုဖြစ်သွားတာမှန်ကန်တဲ့အကြောင်းအတိအပြုပြောကြားခဲ့ပြီးဝေါမြွနယ်ရဲစခန်းကနေအခင်းဖြစ်ပွားရွာကျေးရွာကိုရဲအင်အားချိုဆီလွတ်ပေးထားတဲ့အကြောင်းအခုလိုပြောပြပါတယ်
။အဲဖြစ်သွားတာဖြစ်သွားတယ်ခင်ဗျာ။တရဲသမိန်ကကျွန်တော်ပြောမယ်ကွာ။ဟိုဝေါမြွနယ်ရဲ့တော့မှန်တယ်။စခန်းကကျတော့မြကျိုးရဲစခန်းရဲ့လက်အောက်ခံကျွန်တော်တို့စီကစခန်းကတော့ဟောပေါ့အရာကြီးက2ယောက်လက်ရှိမှာဟိုအခြားစင်က10ယောက်12ယောက်တော့ကျွန်တော်တို့ကအင်အားထည့်ပေးလိုက်တယ်ဒီကနေပြီးမှကျန်တဲ့နေကျန်တဲ့နေရာကြီးကတော့ပေါအောင်ပါပေါ့မြေကျိုးတို့အဲ့တို့တရက်တမီမှလည်းလူတော့ရှိတော့အဲ့မှအဲ့ရဖွဲ့နေတော့တော်တော်လုံငင်းရတော့ထပ်ယူပေးနေကြတယ
်ဒီဖြစ်ရနေပတ်သက်လို့တရက်တမီကြီးရွာကိုသတင်းယူဖို့တွားရောက်နေတဲ့သတင်းတော့ကိုမြတ်ကျော်သူကလည်းအခုလိုပြောပြခဲ့ပါတယ
်ဒီလက်ကသတင်းကြတော့ကျွန်တော်ဒီညတွင်ရင်းနဲ့ဒီဝေါ်ကိုရောက်လာတယ်ဝေါ်မှာရဲစခန်းရှိဦးရောက်တယ်အမဝင်းကြီးတို့တွေ့တယ်ဘကိုတိုင်းဝင်းကြီးတို့တွေ့တယ်ပြီးတော့နယ်လုံးဝင်းကြီးတွေ့တယ်အဲနောက်ပြီးတော့ခေါင်းမာတန်ရရထားတဲ့သူသူကသူ့ကိုဒေးရသူ့မိသားစုဝင်တွေကမိသားစုဝင်တွေကတွဲခေါ်တာကိုရဲစခန်းထဲမှာတွေ့ရတယ်ခင်ဗျအဲပြီးတော့အပြင်ဘက်မှာကျတော့အဲ့ဒီတန်ရထားတဲ့သူရဲ့အကိုတန်ရထားသူနာမည်ကအဒူအရှိအဲဒီတန်ရထားသူရဲ့အကိုကကျတော့အဒူရဖက်ပေါ့ပြီးတော့အဒူရဖက်အဲပြောပုံကတော့သူပြောတဲ့ပုံနဲ့အားလုံးရကျွန်တော်မှာပြတဲ့သူမရှိဘူးဒီကလေးဖြိုခံရတယ်အဲနောက်ပြီးတော့မူစလင်အဲဒီလူတွေအကုန်လုံးကိုဆက်စပ်ပါတော်ဝင်တွေအားလုံးကိုရဲစခန်းထဲမှာလုံးလုံးစေစောင့်ရှောက်ထားတယ်ဒီဖြစ်ခင်ဖြစ်ခဲ့ရွာမှာပဲရဲသမီးရွာမှာပဲစောင့်ရှောက်ထားတယ်လို့ပြောပါတယ်ခင်ဗျရဲဘက်ကလည်းတည်ဆုံးတဲ့သူမရှိဘူးလို့အတည်ပြုပါတယ
်ဘလို့အကြောင်းကြောင့်စဖြစ်တာလဲသိရလားခင်ဗျအ
ဲစဖြစ်တဲ့အကြောင်းတော့အခုထိမသိရသေးဘူးခင်ဗျသူတို့ဘက်ကပြောတဲ့တရင်ကောလာဟာလာတွေတော့အများကြီးရှိတယ်ဒါပေမဲ့ရဲစခန်းကအိုက်ကိစားကိုတော့အတိမပြုခင်ဗျာပဲပြောတာဆက်ဖြစ်နေတော့သူတို့ရေရှည်အကူပြောပြတာကတော့အဲ့ဒီသူညီကအဲ့ဒီမှာဒီအိဆောက်ပစ္စည်းတန်ရောင်းတယ်အိဆောက်ပစ္စည်းတန်ရောင်းတဲ့ဟာကိုဟိုဒီအဲ့နေမှာသူအလုပ်လုပ်နေတော့မှာပဲအတင်းကဒီလူတွေကနေပြီးတော့ဘာသာရေးဆောင်အောင်ဆောက်မယ်ဆိုပြီးတော့အဲ့လိုမျိုးဆွဆဲပြီးတော့အဲ့လိုစပြီးတော့ရန်ချစ်ကြတယ်လို့ပြောတယ်ခင်ဗျာသူအကူပြောတဲ့ပုံစံရပါတကယ်အတိအကျတော့ကျွန်တော်အခုရွာကိုသွားနေတယ်ခင်ဗျာအဲ့အဲ့ဒီမှာပဲပြညာနိုင်တယ်ဒီနေ့ခင်ဗျာ
ဒါပြီးဖြတ်စည်းတဲ့သူတွေပေါ့နော်ကျွလွန်တဲ့သူတွေရောဘလို့လူတွေလဲဆိုတာသိရပြီလားခင်ဗျအ
ဲကျွလွန်တဲ့သူတွေကတော့အခုအချိန်ဒီရဲဘက်ကဟိုအေးအေးကမတွေ့ရသေးဘူးသူတို့အေးအေးထားတာမရှိသေးဘူးလို့ပြောတယ်ကျွလွန်တဲ့သူတွေအကုန်လုံးကတော့ရွာသားတွေပဲရွာသားတွေဖြစ်တာကိုတော့သူတို့ပြောတယ်ဒါပေမဲ့ဘယ်သူတွေဝါနာမည်တွေနောက်ပြီးဘယ်နှယောက်ရှိရဲဆိုတာသူတို့ဘက်ကမပြောဘူးခင်ဗျ
နောက်ပျက်စီးတဲ့အချိန်ကတော့တော်တော်ပြင်းထန်လားခင်ဗျ
မွတ်စလင်အိမ်အချို့လို့ပြောရခင်ဗျမွတ်စလင်အိမ်အရေးတွေ့မသိရပါဘူးဗလီကလုံးလို့သိရတယ်အိမ်အရေးတွေ့မသိရဘူးခင်ဗျတော်ရည်လာရည်တော်တော်ခက်ခဲတယ်ခင်ဗျကျွန်တော်ဒီဝေါ်ကနေပြီးတော့ကျွန်တော်တက်မိုင်ကျွန်တော်အထင်15မိုင်လောက်ကျွန်တော်ရောက်နေပြီဒီကနေပြီးတော့သူကလှေနဲ့သွားခပ်ပြီးတော့သွားအောင်ပါခင်ဗျလှေနဲ့တော့ကနာရီခွဲတော့ဒီစက်တောင်းမြေအတိုင်းဆန်တက်ပြီးကမှအဲ့ဒီကျော်ကိုရောက်မှညွားတော်တော်ခေါင်းတယ်ခင်ဗျ
အခုချိန်မှာတော့အခင်းဖြစ်ပွားရာကျေးရွာကိုရဲတပ်ဖွဲ့ဝင်အင်အား30ကျော်ဆေလွတ်ထားပြီးစောင့်ရှောက်မှုပေးထားတယ်လို့သိရပါဗျ။အခုချိန်ဟာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy မြန်မာနိုင်ငံကိုရောက်ရှိနေပြီးရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုနေတဲ့အချိန်လည်းဖြစ်ပါဗျ။